လက်ရှိရှေ့လက်ပိုင်းဒေသမှာဖြစ်နေတဲ့တင်းမာမှုကြောင့်ကမ္ဘာတဝန်းရေနံဖြန့်ဖြိုးမှုထိခိုက်နိုင်ပြီးဈေးတက်နိုင်တယ်လို့ပြင်သစ်အခြေဆိုင်နိုင်ငံတကာစွမ်းအင်အေဂျင်စီ IEA ကသတိပေးလိုက်ပါတယ်။ဒါပေမဲ့အရင်သမိုင်းမှာဖြစ်ခဲ့သလိုအစမတန်ဈေးတက်တာမျိုးဓာတ်ဆီတိုင်းတွေမှာအတန်းရှည်ကြီးဆောင်းဆန်းရတာမျိုးတော့ဖြစ်မှာမဟုတ်ဘူးလို့ကြွန့်ကျင်သူတွေကပြောပါတယ်။လွန်ခဲ့တဲ့အနှစ်90အကြာ1983ခုနှစ်တုန်းကအစ္စရေးစစ်တပ်အတွက်အမေရိကန်ကလက်နက်တွေပြန်လည်ထောက်ပံ့ခဲ့တာကိုတပိတ်မောက်တဲ့အနေနဲ့ရေနံထုတ်လုပ်တင်ပို့တဲ့ OPEC အဖွဲ့ဝင်အာရဗ်နိုင်ငံတွေကအမေရိကန်ကိုရေနံတင်ပို့မှုယာယီရပ်ဆိုင်းခဲ့တာကြောင့်လောင်စာဆီဈေးတွေအဆမတန်တက်ခဲ့ပြီးကမ္ဘာတဝန်းစွမ်းအင်ပြဿနာပေါ်ပေါက်ခဲ့ပါတယ်။အခုလဲဆော်ဒီအာရေဗျားနဲ့ရုရှားတို့ကရေနံထုတ်လုပ်မှုရှော့ချထားလို့အရင်ကတည်းကဈေးကွက်မှာလိုအပ်ချက်အလင်းမီအောင်လုပ်နေရတဲ့အပြင်တရုတ်နိုင်ငံကဝယ်လိုအားပုံများလာတဲ့အခြေအနေမှာအစ္စရေးနဲ့ဟာမတ်စစ်သွေးကြောအဖွဲ့အကြားဖြစ်နေတဲ့စစ်ပွဲကြောင့်ရေနံဈေးကွက်မှာမတိမငြိမ်ဖြစ်နိုင်ပြီးပဋိပက္ခကြောင့်ဈေးတွေတက်နိုင်တယ်လို့ IEA အကြီးအကဲဖတီဘီရိုကပြောပါတယ်ရေနံနဲ့တခြားလောင်စာဆီတွေတင်သွင်းနေတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကရေနံဈေးတက်မှုကိုအဆိုးဆုံးခံရနိုင်တယ်လို့သူက AP သတင်းဌာနကိုပြောကြားခဲ့ပါတယ်နိုင်ငံတကာဈေးကွက်မှာ Brent ရေနံဈေးဈေးဟာလည်း Israel ဟာမှပြိပခမစတင်ခင်တရက်အလိုအောက်တိုဘာ6ရက်နေ့ကတစီကို85ဒေါ်လာရှိခဲ့ရာကအောက်တိုဘာ19ရက်မနေ့ကြာတာပရိနေ့က92ဒေါ်လာအထိတက်သွားပါတယ်ဒီကြားတဲ့တချို့ရက်တွေမှာ Brent ရေနံဈေးတစီကို96ဒေါ်လာအထိဈေးတက်ခဲ့ပါတယ်ခင်ဗျာ